ထိုင်းဆိုရရဲ့စင်းရဲသားတွေကိုကူညီတဲ့ထောက်ပံ့ကြေးတွေကိုတော့မဲဟောင်းဆောင်ခရိုင်နဲ့တပ်ခရိုင်ထဲမှာရှိတဲ့မြန်မာနယ်ဘွားရှမ်းနဲ့ကရင်တောင်ပေါ်တိုင်းရင်းသားတွေရရှိပါတယ်။ဒီဩဂုတ်လအတွင်းမှာထောက်ပံ့ပေးတဲ့အစီအစဉ်မှာအခုလိုမျိုးရှမ်းနဲ့ကရင်တောင်ပေါ်တိုင်းရင်းသားတွေအများအပြားရရှိခဲ့တာပါ။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံအတွင်းမှာနေထိုင်နေကြတဲ့အခြေခံဝင်ငွေနည်းပါးတဲ့မိသားစုတွေအသက်60နဲ့အထက်တက်ကြီးရွယ်ဦးတွေနဲ့မွေးကိစ္စကလေးငယ်တွေအတွက်2019ခုနှစ်ဩဂုတ်လထောက်ပံ့ကြေးအနေနဲ့မြန်မာကျပ်ငွေ2000ခွဲလောက်နဲ့ညီမျှတဲ့ဘတ်ငွေ900ကိုထိုင်းမြန်မာနယ်စပ်မယောင်ဆောင်ခရိုင်အတွင်းကကရင်နဲ့ရှမ်းတိုင်းရင်းသားတွေကိုပေးအပ်ခဲ့တာပါအခုလိုမျိုးအစိုးရရဲ့ထောက်ပံ့ပေးမှုအစီအစဉ်ဟာတောင်ပေါ်နေတိုင်းရင်းသားတွေအတွက်စီးပွားရေးကျက်တဲနေတဲ့ကာလမှာအဆင်ပြေမှုတွေရှိလာတယ်ဆိုပြီးထိုင်းမျိုးသမီးတူကတော့အခုလိုပြောပြပါတယ်
တချို့လူလည်း300ရတာတချို့လူလည်း200ရတာသူရချင်းမတူဘူးဒီလာမှာ900တသက်ပဲ900ပေးတယ်နောက်လာဆိုတော့သူပုံမှန်ပြင်ရသွားမယ်300ပဲစောင်းပေါ်သမားလေးတဲ့သူတို့နာကြည့်ဆိုရင်သူတို့ပတ်စံမသူတို့နှိပ်ထောက်လိုက်တယ်လေမပတ်စံမယူလိုက်တယ်အဲ့လိုပေါ့သူတို့စီမှာလားဘလို့ဆိုတော့သုံးရင်တော့ပေါ့တော့မဖြစ်ဆိုတော့သူတို့စီမှာအနည်းဆုံးပေါ့နော်အစီလေးနည်းနည်းတော့ငပီတို့စာတို့ဘာလေးနည်းနည်းပပတို့ရတော့ဆိုသူတို့ပကမှာတော့ပုံပြီးကောင်းလာတယ်ပေါ့နော်သူတို့ကျန်နေစားလေသူတို့စံတို့ဘာလို့နည်းနည်းပါဝယ်ရသေးတယ်လို့ပြောတကယ်တော့သူတို့ပထမနေချောလာဆိုသူတို့လည်းအနေဆုံးနဲ့ညီဖို့ညီဖို့ခါသူတို့ရသွားတော့ဘောမဟာလားစက်တာတော့လည်းအဲ့အဲ့ဒီပကမှလည်းညီသွားတယ်အစိုးရကနေသူတို့ထောက်ပတ်သွားတာပေါ့နော
်တက်ခရိုင်အုံဖံမြို့နယ်ထဲမှာတော့လေထွန်ဆက်စပိုက်ရိုက်ဆက်စတဲ့ကြိယာတွေကိုတုံးနေကြတဲ့တောင်ယာလို့သူတွေကတော့တချို့ဓာတ်စီလိုအပ်ချက်တွေရှိရဆိုရင်ငွေအစားအစားတော့ဝယ်လို့ရတဲ့ကတ်နဲ့ဓာတ်စီတွေလည်းထုတ်ယူလို့ရတယ်လို့ဆိုပါတယ်
။တချို့လူလည်းလေတမားလေးဆိုသူတို့ဓာတ်စီတွေရမှာမှဓာတ်စီတစ်ထုပ်လည်းရတယ်။ဥပ္ပံနေရမှာဆိုသူတို့ဓာတ်စီတွေသူတို့တုံးလိုက်တယ်
။ထိုင်းနိုင်ငံမှာစီးပွားရေးကျနေတဲ့အချိန်အယောင်ဝယ်တွေအဆင်မပြေတာတွေကုန်စည်နှုန်းတွေကြီးလာတဲ့အခြေအနေတွေကြောင့်စင်ရဲသားတွေအတွက်ကူညီထောက်ပံ့ပေးတဲ့အစီအစဉ်ဖြစ်တယ်လို့လည်းဆိုပါတယ်
။ကာလချိန်မှာအဲ့လိုပေါ့နော်စီလေဒါစီကစေတတဲ့ဘာလေးလဲတိတ်စီမပြီးပေါ့နော်အသက်ဟိုရှင်ရဲသားလေးအဲ့လိုပေါ့နော်တောင်ပေါ်တားလဲတားလဲအားလုံးပေါ့နော်အာမတို့စည်ရင်းလေးပေးထားတဲ့လူဆိုအားလုံးရတယ်အစိုးရကိုယ်တိုင်သူတို့စစ်စေးပေးတာလေ
ထိုင်းလူကြီးတန်း90နီးပါးရှိတဲ့အထက်ကဝင်ဝင်နေတဲ့စည်ရင်းဝင်လူကြီးက၅တန်းကျော်ရှိပြီးထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့မြန်မာနယ်ပါတောင်ပေါ်တိုင်းရင်းသားတွေကိုပါဝင်ငွေနဲ့တဲ့စည်ရင်းမှာထည့်သွင်းပြီးအထိုင်းအစိုးရကထောက်ပံ့ကြေးပေးခဲ့တာပါအခုရရှိခဲ့တဲ့ထောက်ပံ့ကြေးကိုမယောင်ဆောင်ခရိုင်အတွင်းကမဲ့ငောင်မဲ့လနွိုင်းပွေပုံခွန်းယုံစတဲ့နေရာဒေသတွေကတောင်ပေါ်တိုင်းရင်းသားတွေကဗန်မာလာထုတ်ယူနေကြတာကိုလည်းတွေ့ရှိရပါတယ်တက်ခရိုင်တွေကတောင်ပေါ်သားတွေလယ်သမားတွေဟာလည်းအလားတူဒီထောက်ပံ့ပေးငွေကိုနီးစပ်ရာကုန်တိုက်တွေကုန်စုံဆိုင်တွေမှာအစားအသောက်တွေနဲ့သူတို့ရဲ့လိုအပ်ချက်တွေထုတ်ယူနိုင်ကြပါတယ်။စည်ရဲသားတွေအတွက်လစဉ်ထောက်ပံ့ပေးငွေရရှိတဲ့အပြင်ဩဂုတ်လအတွက်ကတော့အထူးအစီအစဉ်နဲ့ဘတ်ငွေ900ထောက်ပံ့ပေးခဲ့တာဖြစ်ပါရဲ့ရှင်။